အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကအင်ဖြူရော်မှာဒီကနေ့ညကျင်းပမယ့်အစ္စလမ်ဘာသာဝင်တွေအထွတ်အမြတ်ထားရာဝါပြေညစာစာပွဲကိုတက်ရောက်ကြဖို့မြန်မာနိုင်ငံကလူအခွင့်အရေးလှုပ်ရှားသူမဝဝေနုကိုအမေရိကန်သမ္မတကဂုဏ်ပြုဖိတ်ကြားထားပါတယ်မြန်မာနိုင်ငံအတွင်းကလူအခွင့်အရေးအခြေအနေတွေ2015ရွေးကောက်ပွဲအနေအထားနဲ့အာရှဒေသအတွင်းနိုင်ငံတကာအာရုံစိုက်နေကြတဲ့လေစီပေးဒုက္ခသည်တွေအရေးကိုအမေရိကန်သမ္မတအပါအဝင်အမေရိကန်အစိုးရထိပ်တန်းကောင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ဖိတ်ကြားခံရတဲ့မဝဝေနုကပြောပါတယ်ဆက်တဲ့မင်းမြန်ထားရဲ့မဆုမွန်ကတင်ပြပေးသွားမှာပါရှင်
ဇွန်လ22ရက်နေ့အမေရိကန်စံတော်ချိန်တနင်္လာနေ့ညပိုင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်သမ္မတရဲ့အင်ဂျူရောမှာကျင်းပမယ့်ဝါဖြေညစာစာပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတရဲ့အင်ဂျူရောကမြန်မာနိုင်ငံကလူခွေးနဲ့အမျိုးသမီးရဲ့လှုပ်ရှားသူမတ်ဝဝေနုကိုဖိတ်ကြားခဲ့ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်သတင်းလာမှာအထွတ်မြတ်ထားကျင်းပတဲ့ဒီဝါဖြေညစာစာပွဲကိုမြန်မာနိုင်ငံတွင်းမှာဘာသာရေးဖိနှိပ်မှုလူမျိုးရေးခွဲခြားဆက်ဆံမှုမထားဘဲနဲ့အုပ်ချုပ်သူအစိုးရတာဝန်ရှိတဲ့သူတွေကိုယ်တိုင်ကအခုလိုမျိုးအမေရိကန်အစိုးရလိုမျိုးမတူကွဲပြားတဲ့ဘာသာတရားတွေအပေါ်လေးစားမှုနဲ့ကျင်းပဆောင်ရွက်ပေးမယ်ဆိုရင်အမုန်းတရားနဲ့စိတ်ဝင်းကွဲပြားမှုတွေရှိတော့မှာမဟုတ်ဘူးလို့မဝဝေနုကပြောဆိုလိုက်ပါတယ
် Easter dinner ပေါ့နော်ဝါဖြေရက်ဝါဖြေညစာစပွဲပေါ့နော်ဒီဝါဖြေညစာစပွဲဟာကျမတို့ပို့ပြီးအတိတ်ပဲရှိပါတယ်ဘာကြောင့်လဲဆိုတော့ကျမတို့နိုင်ငံမှာကျမတို့ကဒီလိုမျိုးမတူကွဲပြားမှုတခြားဘာသာတရားတွေကိုကျမတို့လေးစားမှုဂုဏ်ပေးမှုတွေကိုကျမတို့မတွေ့ရပါဘူးမတွေ့ရဘဲနဲ့သူများနိုင်ငံမှာလာပြီးတော့သူများနိုင်ငံကနေပြီးတော့ဒီလိုမျိုးဟိုဖိတ်ပြီးတော့ကျမတို့လေးစားဂုဏ်ပြုပေးရဆိုတဲ့ဟာဟာအရန်ကိုအင်မတန်ဝမ်းမြောက်ဝမ်းသာစရာဖြစ်ပါတယ်ဆိုတော့ဒါမျိုးအလေးထားတွေကိုကျမတို့ပြည်တွင်းထဲမှာလည်းကျမတို့မြန်မာနိုင်ငံအစိုးရကလည်းလှုပ်ပေးတာမျိုးကိုကျမတို့မြင်ချင်ပါတယ်အဲ့တော့မှကျမတို့ပြည်တွင်းထဲမှာရှိနေတဲ့စိတ်ဝမ်းကွဲမှုတွေခုနခွဲခြားဆက်ဆံမှုတွေပြည်သူတွေချင်းချင်းကြားထဲမှာမယုံကြည်မှုတွေပပျောက်သွားမှာဖြစ်ပါတယ်အစိုးရတွေကို၌ကိုကဒီလိုမျိုးဥဆောင်ဥရွက်ပြုတ်ပြီးတော့ဘာသာတရားတွေကိုလေးစားပေးရဂုံပြုတ်ပေးရဆိုလို့ရှိရင်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့မယုံကြည်မှုတွေเนาะတောကတွေပျောက်သွားမယ်လို့ထင်ပါတယ်ရှင
်အမေရိကန်သမ္မတအိုဘားမားကိုယ်တိုင်တက်ရောက်ချီးမြှင့်มาဖြစ်တဲ့ဒီဝါဖြေညစာစာပွဲအတွင်းမှာမြန်မာနိုင်ငံတွင်းမှာလူခွေချိုးပေါက်ခံနေရတဲ့အခြေအနေတွေကိုအဓိကထားဆွေးနွေးတင်ပြသွားမှာဖြစ်တယ်လို့မတ်ဝဝေနုကပြောပါတယ
်အမေရိကန်အနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအပေးရာကိုကျွန်တော်တို့ထောက်ခံတယ်ပေါ့နော်ဒါပေမဲ့အဲ့ဒီမိုကရေစီအပြောင်းလဲတာလည်းစစ်မှန်တဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်ပေါ့နော်ယူသားတဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်လူတွေရဲ့အခွင့်အရေးတွေကိုအမခန့်ချက်ပေးနိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်ပေါ့နော်နောက်တစ်ခါကျတော့အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်လူနည်းစုတစုကိုပဲဖြစ်ဖြစ်တချို့သောလူတွေကိုပဲဖြစ်ဖြစ်ဖဲကျင်ပြီးတော့ဒါမှမဟုတ်ရင်နှိပ်ကွပ်ပြီးတော့မှရတဲ့ဒီမိုကရေစီမျိုးမဖြစ်သင့်ဘူးဆိုတဲ့ဟာမျိုးပေါ့အဓိကစစ်မှန်တဲ့ဒီမိုကရေစီရဖို့အတွက်ကိုကျွန်တော်တို့အားပေးသွားပါလို့ကျွန်တော်ပြောချင်တယ်နောက်ခါကျတော့လောလောဆယ်ဖြစ်ပေါ်နေတဲ့တကယ့်ကိုအခြေခံကြတဲ့လူခွင့်ချိုးဖောက်မှုတွေအားလုံးကိုအရင်ဆုံးဖြေရှင်းပေးဖို့တော့မြန်မာအစိုးရကိုတိုက်တွန်းသွားဖို့လည်းကျွန်တော်ပြောချင်တယ်အထူးသဖြင့်ဒီစခိုင်းဒီတောက်မှာရှိတဲ့ပြိပခါတွေနောက်ပြီးတော့ဒီကချင်စစ်ပွဲတွေနဲ့ပြိပခါတွေကိုအဓိကအမြန်ဆုံးဖြေရှင်းဖို့မြန်မာအစိုးရကိုတိုက်တွန်းဖို့ကျွန်တော်ပြောချင်တယ်အဲနောက်ခါဒီတရားမျှတမှုနဲ့ဆိုင်တဲ့ကိစ္စတွေကိုလည်းကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်
မြန်မာနိုင်ငံရေးမှာအရေးကြီးပြောင်းလဲဖြစ်တဲ့မြန်မာနိုင်ငံမှာမကြာခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတချို့မဲပေးခွင့်မရှိဘဲနိုင်ငံသားအခွင့်အရေးဆုံးရှုံးတာတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်နေဝင်ရောက်ကြွေးချယ်ပိုင်ခွင့်ဆုံးရှုံးနေတဲ့အနေအထားတွေကိုလည်းရှင်းပြသွားမယ်လို့မဝဝေနုကပြောပါတယ်အာရှဒေသတွင်ပင်လယ်ပြင်တွေမှာဒုက္ခရောက်နေကြရတဲ့အကူအညီမဲ့လေစည်းပြေဒုက္ခသည်တွေရဲ့အရေးဘာကြောင့်သူတို့ဟာနေရရင်းကိုစွန့်ခွာထွက်ပြေးကြရပါသလဲဆိုတဲ့အကြောင်းရင်းကိုအတိအကျထားဦးစားပေးစုံစမ်းပေးဖို့တိုက်တွန်းသွားမှာဖြစ်တယ်လို့ပြောပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိနေစေမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့ဦးသိန်းစိန်ခေါင်းဆောင်နဲ့အရသာအစိုးရအပေါ်အမေရိကန်အစိုးရဘက်ကဖြေလျော့မှုတွေနဲ့ဆက်ဆံနေတဲ့မူဝါဒသဘောထားတွေနဲ့ပတ်သက်လို့ပြန်လည်တုံ့တက်ပေးဖို့ကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့မတ်ဝေဝေနုကဆိုပါတယ်။ Justice for Women အဖွဲ့ကိုဦးဆောင်သူမတ်ဝေဝေနုဟာအမေရိကန်သမ္မတဟောင်းဂျော့ဂျ်ဒဗလျူဘုရှ်ကဘုရှ်စင်တာကနေစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုလီဘာတီယန်လီဒါရှစ်တင်နန်းရဲ့တင်နန်းစင်ဂုံပြုလက်မှတ်လက်ခံရယူဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကဒီတင်နန်းကိုပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားနေတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကကကျောင်းသားခေါင်းဆောင်တွေဖြစ်တဲ့မဖြစ်ဖြစ်အောင်နဲ့ကိုလင်းထန်နိုင်တို့နဲ့အတူတက်ရောက်ခဲ့တာဖြစ်ပေမဲ့မဖြစ်ဖြစ်အောင်ကတော့ဖမ်းဆီးထိန်းသိမ်းခံရပြီးတရားရင်ဆိုင်နေရဆဲဖြစ်တယ်လို့ကိုလင်းထန်နိုင်ကတော့အာဏာပိုင်တွေရဲ့လက်ကလွတ်မြောက်အောင်တိန့်ချောင်နေရဆဲဖြစ်လို့ဒီဂုံပြုလက်မှတ်ကိုလက်ခံရယူနိုင်မှုအမေရိကန်ပြည်ထောင်စုကိုမလာရောက်နိုင်ကြပါဘူးရှင်